မြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်သူတွေပြုစုစောင့်ရှောက်တဲ့နီလန်းကိုလက်ရှိလုပ်နေတဲ့ပုံစံကနေပြောင်းလဲပြီးနေအိမ်မှာပဲထားပြီးကုသပေးဖို့ရှေ့ပြေးစီမံကိန်းတစ်ခုပြင်ဆင်နေတဲ့အကြောင်းပြောပြပေးချင်ပါတယ်။ကျွန်မမိခါပါ။ကိုဗစ်ကူးစက်မှုတည်ငြိမ်နေတဲ့အနေအထားရောက်လာပြီးဖြစ်တဲ့အတွက်စီကံသတ်မှတ်ချက်တွေကိုပြန်လည်ပြင်ဆင်ပြီးလုပ်ငန်းတွေပြန်လည်လည်ပတ်နိုင်ဖို့စီစဉ်နေတဲ့မြန်မာနိုင်ငံမှာကိုဗစ်ရောဂါထိန်းချုပ်ရေးနည်းစနစ်ကိုပြောင်းလဲကျင့်သုံးရေးရှေ့ပြေးစီမံကိန်းအနေနဲ့လုပ်ကင်ဖို့ပြင်ဆင်နေတာဖြစ်ပါတယ်။ဒီလိုပုံစံကိုပြည်ပနိုင်ငံတော်တော်များများမှကျင့်သုံးနေပြီးပိုးတွေ့လူနာအားလုံးကိုဆေးရုံခေါ်တာမျိုးမဟုတ်ပဲယောဂအခမ်းမရှိသူတွေနဲ့ငယ်ရွယ်သူတွေကိုနေအိမ်မှာပဲကုသတဲ့အစီအစဉ်တစ်ခုပဲဖြစ်ပါတယ်။ဒီရှေ့ပြေးစီမံကိန်းကိုရန်ကုန်မှာစတင်ဖို့ပြင်ဆင်နေပြီလို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဒေါက်တာတန်းနိုင်စိုးက VOA ကိုပြောပြပါတယ်။
ဒီတရားလောက်ပေါ့နော်ကျွန်တော်တို့ပိုင်းလောက်နေရထွက်ကြည့်မယ်။ဒါတော့ဆေးရုံတွေမှာ overload ဖြစ်နေတာဝန်ထမ်းတွေလည်း7လ9လပေါ့နော်ဒါဆွေမှန်းနေကြ။ home isolation ပေါ့။ဒါသားမယ်ဆိုရင်ကဒီယောဂအခန်းမရှိတဲ့သူဖြစ်ရမယ်။အိမ်မှာလည်းတက်ကြီးရွယ်ဘူးလို့ယောဂအခန်းမရှိတဲ့သူဖြစ်ရမယ်။အိမ်မှာလည်းတည်တံ့အခန်းနဲ့နေနိုင်ရမယ်။သူ့ရဲ့ကျန်းမာရေးအခြေအနေတွေလည်းဒီဘက်ကိုတောက်လျှောက်တင်ပို့နိုင်တယ်လို့ဖြစ်ရမယ်။အခုဆိုရင်လည်းကျွန်တော်တို့ကချက်ချင်းသွားပြီးတော့ပေါ့နော် hospital service ပေးနိုင်အောင်ခေါ်နိုင်တဲ့လူဖြစ်ရမယ်။ QR စီးမျဉ်းစည်းကမ်းတွေတိုက်နာပြီးတော့အပြင်ရှောက်မထွက်တဲ့လူမျိုးတွေဖြစ်ရပါပေါ့နော်။အဲ့လိုနေထားမျိုးပေါ့ပြီးတော့ခဏပတ်ဝန်းကျင်ရက်ွက်ကနေပြီးတော့ထိန်းပေးတဲ့ဟာမျိုးပေါ့။ဘယ်ပေါင်းဆိုအောင်စဉ်းစားပြီးလုပ်ရတာပေါ့။ reporting system တွေ recording တွေ surveillance တွေတော့ကမကူးစက်နိုင်အောင်ဆက်ပြီးတော့မပြန့်ပွားအောင်လုပ်နိုင်တဲ့စီမံတွေပေါ့။ဒါရင်လည်းကျွန်တော်တို့ပိုင်းလော့ပေါ့နော်။ပိုင်းလော့အနေနဲ့ကျွန်တော်စလုပ်တယ်။အဓိကတော့ပြည်သူကောင်းသွားရင်လည်းဒါမကူးစက်နိုင်တဲ့နေထားရောက်သွားရင်ဆက်ပြီးတော့ home quarantine ဆက်နေနိုင်လို့ပေါ့နော်အဲဒါမျိုးလေးတွေကြာယူဆိုပြီးဆိုလိုပဲကကျွန်တော်တို့တင်ပြရတဲ့ခံစားရတာပိုင်လော့အနေနဲ့ဆောင်ရွက်တဲ့အရှိပါတယ
်ဒီလိုကုသတာမှာဘလို့အကျိုးဆက်ဖြစ်မလဲဆိုတာကိုအသေးစိတ်အချက်လက်ပြုစုသွားမှာဖြစ်ပြီးချပြသွားဖို့ရှိကကုသမှုဆိုင်ရာပုံမိုတိုးတက်လာတဲ့ဆိုရင်ဒီတိုင်းဆက်လက်လှုပ်ဆောင်ဖို့စီစဉ်သွားမှာဖြစ်တယ်လို့သူကပြောပါတယ်။ကျန်းမာရေးဝန်ကြီးဌာနကယောဂကူးစက်မှုထိန်းချုပ်နိုင်ဖို့ပိုးတွေ့လူနာအားလုံးကိုဆေးရုံမှာကုသပေးနေတာပါ။လူစုလူဝေးမလုပ်ဖို့ပွဲလန်းတပင်တွေမလုပ်ဖို့ညွန်ကြားချက်တွေထုတ်ထားပေမဲ့လက်တွေမှာလိုက်နာမှုအားနည်းနေတာကြောင့်ပိုးတွေ့နှုံကတော့ရောမသွားသေးပါဘူး။မြန်မာနိုင်ငံမှာလောလောဆယ်ကျန်းမာရေးဝန်ထမ်းတထောင်ကျော်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံနေရပြီးတေဆုံးသူတွေလည်းရှိတယ်လို့ဒေါက်တာတန်းနိုင်စိုးကပြောပါတယ်။ဒီလိုပြောင်းလဲမှုအပေါ်မှာထောက်ခံသူတွေရှိသလိုပြောင်းလဲမှုကြောင့်စိန်ခေါ်မှုတွေကြုံရချိန်မှာလုတ်ကင်မှုအလွဲတွေနဲ့တန်ကြာမှုတွေအချိန်နဲ့လွန်ဆွဲမှုတွေကြောင့်မလိုလားအပ်တဲ့ပြဿနာတွေကြုံရမလားလို့စိုးရိမ်နေသူကတော့ရန်ကုန်တိုင်းဒေသကြီးလူငယ်ရေးရာအတွင်ရေးမှူးဦးဒီငိမ့်လင်းပါ။အ
ဲလိုသောဆန္ဒအသေးတို့ထုတ်ပြီးတော့ pilot project နဲ့စပြီးတော့ထားရတယ်ဆိုတဲ့အနေအထားကျွန်တော်လည်းပြည်ရတာပေါ့ပြည်နေသားတစ်ခုမှဘလို့မလုပ်မှလည်းတော်ရင်လေကိစ္စတွေရောရပ်ပတ်ပါဘလို့ဒီပြည်စုံလေးကဖန်တီးပေးနိုင်မှုရှိနိုင်မလဲဆိုတာမျိုးတစ်ချက်ရှိရအဲ့လိုအိမ်မှာထားလိုက်ပြန်ပြတော့အဲ့ကြောင့်ကျွန်တော်အမောက်နဲ့ပြည်တာလို့ရန်ကုန်တိုက်ကန်နေထားတဲ့သူ့အိမ်တွေကပြစ်တိတ်ပြီးနေရတာရှိတယ်နော်မှသူတို့ကအာမတစီဆိုတဲ့အနေအထားတစ်ခုအောက်ဆီဂျင်ကျလာပြီဆိုတဲ့အနေအထားတစ်ခုမှဘလို့မလုပ်မလဲဆိုတာမျိုးပြန်ပြီးရှိသေးတာပါလေဆိုပြီးတော့တင်တော့ကလည်းအဲ့လိုဒီကျော့ကျသွားတယ်ဆိုရင်ထင်မှမရှိသေးဘူးထပ်ပြီးတော့တေတေရဲ့လူတွေကတိုးလာမှာအားရပေါ့ကျွန်တော်တို့ဆိုရင်ရှင်ဟာတော့ရှိကြပါဘောဟုတ်အဲ့ဒါအဲ့ဒါရတာတေချာလေးစနေကြပြင်ထားဖို့တော့တော့တယ်ဗျ
ဒီလိုကုသမှုပုံစံပြောင်းလဲဖို့လုပ်နေတာနဲ့တပြိုင်နက်တည်းမှာပဲကိုဗစ် -19 ကာကွယ်ဆေးဝယ်ယူဖို့အတွက်လည်းအပူတပြင်းဆွေးနွေးနေတယ်လို့ဒေါက်တာတန်းနိုင်စိုးကပြောပါတယ်
။ကျွန်တော်က systematically ပြင်ဆင်တာ3လလောက်တောင်ရှိပြီ။ဘယ်စီးမျိုးစားရအောင်မလဲဆိုတာကျွန်တော်ကမသိသေးဘူးပေါ့နော်။ဒါချီကိုဗစ်ကလေ Pfizer ရမယ်ဆိုရင်ကျွန်တော်က -79 ချိန်ပေါ့နော်။ဒါဆိုရင်ကျွန်တော်ကဘယ်လိုလုပ်လို့ရနိုင်လဲပေါ့။ဟောတစ်ဖက်ကဒီ Moderna ရမယ်ဆိုရင်ဘယ်လိုပေါ့နော်။ခုန228ဒီ resource ရဲ့အတွင်းမှာပဲပုံမှန် refrigeration နဲ့ထားလို့ရရတာဆိုဘယ်လိုပေါ့နော်ဒါတွေကတော့ကျွန်တော်တို့ဒီမှာရှိတဲ့ technical working group တွေကတော့သေစိတ်ပေါ့ဒါတွေသူတင်ပြီးတော့တက်ချက်ပြီးတော့ပြင်ဆင်တာရှိတယ်ပေါ့နော
်ကမ္ဘာအကြီးဆုံးကာကွယ်ဆေးထုတ်လုပ်တဲ့လုပ်ငန်းကြီးတစ်ခုဖြစ်တဲ့ India ရဲ့ Serum Institute of India ထံကနေမြန်မာဘက်က COVID-19 ကာကွယ်ဆေးဝယ်ယူလိုတဲ့ကိစ္စတွေဆွေးနွေးနေသလို WHO ကမ္ဘာကျန်းမာရေးအဖွဲ့စီစဉ်မှုနဲ့တခြားနိုင်ငံတွေကပါဝယ်ယူနိုင်ဖို့စီစဉ်ထားတယ်လို့သူကပြောပါတယ်လက်ရှိမြန်မာနိုင်ငံမှာ COVID-19 အတည်ပြုလူနာစုစုပေါင်း32,000နီးပါးရှိပြီးသေဆုံးသူစုစုပေါင်းက2,500နီးပါးရှိသွားပါပြီတနိုင်ငံလုံးအတိုင်းအတာနဲ့ COVID-19 ဆေးစစ်မှုကတသိန်းခွဲကျော်လောက်ရှိနေပါပြီရှင်။ကျွန်မမေခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်။